မြန်မာနိုင်ငံချင်းပြည်နယ်အတွင်းကနမားတောင်နဲ့ကချင်ပြည်နယ်အတွင်းကအင်းတော်ကြီးကန်တို့ကိုယူနက်စကိုကနေပြီးတော့ကမ္ဘာယဉ်ကျေးမှုအမွေအနှစ်နေရာအဖြစ်သတ်မှတ်ဖို့ဦးစားပေးအဆင့်ထဲမှာထည့်သွင်းလိုက်ပြီးဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ကုလသမဂ္ဂပညာသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်တဲ့အထက်တဘာဝယဉ်ကျေးမှုဘိတုကာဆိုင်ရာယဉ်ကျေးမှုနဲ့တဘာဝနဲ့ဘိတုကာနှစ်ခုပေါင်းယဉ်ကျေးမှုဆိုပြီး၃မျိုး၃စားသတ်မှတ်လေ့ရှိတဲ့အထက်ကတဘာဝယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ဖို့ချင်းပြည်နယ်နဲ့ကချင်ပြည်နယ်ကနေရာနှစ်ခုကိုဦးစားပေးစဉ်းစားတဲ့အထက်ထည့်သွင်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနေရာနှစ်ခုစလုံးကို UNESCO ကကိုယ်စားလှယ်တွေအရင်တွားရောက်လေ့လာပြီးမှတစ်ခုကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်အရင်သတ်မှတ်မှာဖြစ်တယ်လို့ UNESCO ရန်ကုန်ရုံးက UNESCO ရန်ကုန်ရုံးယဉ်ကျေးမှုဌာနက program အရာရှိဒေါက်တာအောင်မမျိုးကပြောပါတယ
်ကာလမှာတော့ကျမတို့ကမလုပ်လဲဆိုလို့ရှိရင်ဟို UNESCO ကနေပြီးတော့ပညာရှင်တွေကိုခေါ်ပြီးတော့အဲ့ဒီ data နှစ်ခုကို site survey တွေစဉ်းကြည့်ပါအောင်မယ်ရှင့်အဲ့ဒါကဒီလကုန်တဲ့နောက်လဟို April ထဲမှာလုပ်ဖြစ်မှာပါအဲ့လိုလုပ်ပြီးတော့မှတို့ကဒီ survey စဉ်းပြီးတော့ကြည့်လာပြီးတော့မှအဲ site ကိုတော့ပြင်အရင်ပြင်သင့်တယ်ဆိုတာကိုတို့ဟိုသက်ဆိုင်ရာဝန်ကြီးဌာနကိုအကြံဉာဏ်ပေးမှာပါရှင့်ဟိုဝန်ကြီးဌာနကပဲအဆုံးချက်ရမှာပေါ့ဒီကိစ္စကတော့ဟိုပတ်ဝန်းကျင်ကြီးကပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တတော်ကြီးရာဝန်ကြီးဌာနကနေဆုံးဖြတ်ရမယ်ခ
ါဆိုတော့ဒီ process ကအခုဘယ်ဆင့်ရောက်နေပြီလဲဆရာမဟိုဘယ်လောက်ကြာနိုင်သေးလဲထပ်ပြီး
ကျွန်တော်တို့က tentative list တော့တင်ပြီးသွားပြီပြီးသွားပြီဆိုတော့ဘယ်လောက်ကြာမလဲဆိုတာကအဲ့လို nomination dossier ကြီးတစ်ခုလုံးကိုရေးဖို့ဆိုတာကတော့အချိန်ယူရပါတယ်ရှင့်ဥမာဟိုကိုပြပြမယ်ဆိုရင်ဂျပန်လိုနိုင်ငံလိုမျိုးပေါ့နော်အကုန်လုံး technical ဘိုင်းရောငွေကြေးဘိုင်းရောပညာရှင်ဘိုင်းအကုန်လုံးပြည့်စုံတဲ့နိုင်ငံတော်မှာ Fuji တောင်ကိုသူတို့အဲ့ဒီအတွက်ကိုတင်10နှစ်အချိန်ယူပါတယ်ရှင့်အဲ့လိုမျိုးပါတော့ဟိုဒါမဲ့ဒီမှာတော့ကျမတို့ကအခုခမန်းထားတာပေါ့နော်တတော်ဝန်ကြီးဌာနနဲ့ခမန်းထားတာတော့2နှစ်3နှစ်အတွင်းကိုဒီ site တစ်ခုကို nominate လုပ်နိုင်ဖို့အတွက်ဟိုစီစဉ်နေပါတယ်ရှင့်
မြန်မာနိုင်ငံကကမ္ဘာရှေ့ဟောင်းအမွေအနှစ်အဖြစ်သတ်မှတ်လိုတဲ့နေရာနဲ့အဆောက်အဦတွေကိုတင်ပြဖို့နေပြည်တော်မှာမြန်မာအစိုးရသက်ဆိုင်ရာဌာနအသီးသီးကအရာရှိတွေနဲ့ UNESCO ကိုယ်စားလှယ်တွေမှလ29ရက်နဲ့28ရက်နေ့တွေအကြားတွေ့ဆုံဆွေးနွေးကြပြီးအခုလိုဦးစားပေးအမည်စင်းထွက်လာတာလည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက် UNESCO ကနေရှေ့ဟောင်းအမွေအနှစ်အဖြစ်ပထမဆုံးအကြိမ်သတ်မှတ်မှာလည်းဖြစ်ပါတယ်။ရှေ့ဟောင်းအမွေအနှစ်ရှိတဲ့တိုင်းပြည်အဖြစ် UNESCO ကသတ်မှတ်ခံရပြီးရင်တော့တန်းပြည့်အတွက်အကျိုးမြတ်ဒီအများကြီးရနိုင်တယ်လို့ရှီအောင်သူတေသနာဌာနဒုတိယညွှန်ကြားရေးမှူးဦးတန်းစောဦးကပြောပါတယ
်အဲ့ဒီ site တွေကိုရလာတဲ့အခါမှာ regional local community အတွက်အကျိုးမြတ်ဒီအများကြီးရနိုင်ပါတယ်ခင်ဗျအခွင့်အလမ်းတွေတစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့ဒီရှီအောင်ရင်ချိန်မှုအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့တွေမဟုတ်ဘူးပေါ့ international အနေနဲ့ရောနည်းပညာအနာငွေကြေးပူပေါင်းဆောင်ရွက်နိုင်တဲ့လုပ်ငန်းတွေလည်းပို့ပြီးတော့ရလာမယ်လို့ကျွန်တော်နားလည်မိပါတယ
်မြန်မာနိုင်ငံကရရှိမဲ့အကျိုးမြတ်တွေတဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထင်းထင်းဆောက်ရှောက်ဖို့ငွေကြေးနဲ့နည်းပညာပိုင်းဆိုင်ရာအထောက်အပံ့တွေရရှိမှာဖြစ်သလိုတခြားနေရာတွေနဲ့အတွေ့အကြုံဖလှယ်တာတွေအပြင်ကမ္ဘာလက်ခီးတွေလည်းပို့ရောက်လာမှာဖြစ်ပါတယ်ရှေ့ဟောင်းအမွေအနှစ်အဖြစ်သတ်မှတ်ဖို့သက်ဆိုင်ရာအစိုးရတွေနဲ့ UNESCO အဖွဲ့တို့ပူးပေါင်းဆောင်ရွက်ကြတာဖြစ်ပေမဲ့ဘယ်နိုင်ငံကဘယ်နေရာတွေကိုသတ်မှတ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့အဖွဲ့ဝင်22နိုင်ငံပါဝင်တဲ့ World Heritage Committee ကမ္ဘာယဉ်ကျေးမှုအမွေအနှစ်ကော်မတီကအစည်းအဝေးထိုင်ပြီးဆုံးဖြတ်တာဖြစ်ပါတယ်ခင်ဗျာ